ခုပြောပြပေးမှာကတော့တချို့ရက်ကွက်တွေကြေးရွာတွေမှာကိုယ့်အစီအစဉ်နဲ့ကိုလမ်းတွေကိုပိတ်ဆို့ပြီးလုံခြုံရေးယူရတဲ့ပတ်သက်လို့လူအခွင့်အရေးရှုထောင့်တရားဥပဒေစိုးမိုးရေးရှုထောင့်ရဲ့အမြင်တွေဖြစ်ပါတယ်။ COVID-19 ရောဂါကူးစက်ပြန့်ပွားမှာကိုစိုးရိမ်ကြတဲ့အတွက်တချို့ရက်ကွက်တွေကြေးရွာတွေမှာကိုယ့်အစီအစဉ်နဲ့ကိုလမ်းတွေပိတ်တာအဝင်အထွက်ကြမ်းတ်စီစစ်တာတွေလုပ်နေပါတယ်။ဒီလိုတွေလောက်တာကမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးကိုထိခိုက်လာနိုင်တဲ့အပြင်လူအခွင့်အရေးကိုလည်းထိခိုက်တယ်လို့ရှင်းနေတွေနဲ့လူအခွင့်အရေးလှုပ်ရှားသူတွေကဆိုပါရယ်။ရက်ကွက်တွေကြေးရွာတွေကယောဂကူးစက်တာကိုတားဆီးနိုင်ဖို့ကုညီချင်ကြတာတွေကြောင့်လှုပ်ဆောင်ကြတာတွေဖြစ်ပေမဲ့ဒေသနေရအစိုးရရဲ့အမိန့်ထဲမှာမပါတာတွေကိုမလှုပ်ဆောင်ကြဖို့လိုတယ်လို့ဆိုပါရယ်။ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့အမိန့်ကိုပဲလိုက်နာပြီးဆောင်ရွက်ကြဖို့ကိုလည်းတရားလွှတ်တော်ရှင်းနေဦးကြည်မြင့်ကတိုက်တွန်းထားပါရယ်။
သာထိခိုက်တာဟောဒါအဲ့လိုကြောင်းတယ်ကာတွေရောအလုံးစားလို့လို့မရဘူးဒါကလည်းအစိုးရရဲ့အဲဟိုဟာအမိတ်ထုတ်တာနောက်ကျတာပေါ့နော်သူလုံးဝမရတဲ့အချိန်ကြီးမလုံးနိုင်ဘူးအဲသူကတော့ကုနီတာပေါ့ဗျာသူကတော့ရက်ရွာလေးနဲ့တနိုင်ဝိုင်းကြည့်ကြတာပေါ့ဒါမလို့ကောင်းတာလို့တပြေးညီရှင်ကောင်းတာပေါ့အမကျမရဲ့ဝန်ကြီးဌာနရဲ့အမိတ်ဟာရမထွက်ရအဲဆိုပြီးညို့ညို့နဲ့လေးသတ်မှတ်တယ်အဲ့ဘဏ္ဍာရဲ့ဘဏ္ဍာမထွက်ရဆိုတာအဲ့ဒါတပြီးတော့ကမ္ဘောဒီးယားလေအဲ့ဒီလိုပေါ့သူတတ်မှတ်တဲ့နေရာတွေပေါ့အဲ့အဲ့ဒါမှအပါဥမာပုံမှန်144ထုတ်တယ်လို့တောင်းကြီးလိုပါလို့မှကြားတယ်အဲ့ဒါပုံမှန်144ထွင်ပြစ်တာလို့ရတယ်အဲ့ဒါမျိုးမထုတ်ရဘူးလေဒါပြစ်တာမဲ့ဟာမျိုးလေအဲ့တော့ပုံမှန်144နဲ့144နဲ့ကျမရဲ့ဝန်ကြီးဌာနထုတ်တယ်အမိတ်နဲ့မှားပြီးကောင်တယ်ဘောနေတာတကယ်ကြတော့ပုံမှန်144ထုတ်အောင်မဟုတ်ဘူးကျမရဲ့ဝန်ကြီးဌာနအမိတ်ကိုပဲလိုက်နာပြီးအားလုံးလောက်အောင်ပြောရင်အဲ့ဒါလည်းပိတ်ဆို့တာတွေပါလေအဲ့ဒါလည်းမလုပ်ရဘူးအမိန်တွေကအဲ့ဒါလည်းမပါဘူးအမိန်တွေကမပါတဲ့ဟာတော့အကောင့်ထဲပေါ်လို့မရဘူးနော
်ဒီလိုရက်ကွက်တွေကြေးရွာတွေမှာကိုယ့်သဘောနဲ့ကိုလော့ကဒေါင်းလောက်တာတွေရှိရင်သက်ဆိုင်ရာမြို့နယ်အုပ်ချုပ်ရေးမှုတွေရဲစခန်းတွေသက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်ဂျုံတွေကိုတွားရောက်တိုင်ကြားနိုင်ပြီးသူတို့တွေကသာဖြည့်ရှင်းမပေးဘူးဆိုရင်ဒီလိုပိတ်ဆို့ထားသူတွေကိုဒဏ်ငွေ5,000နဲ့ထောင်ဒဏ် 6 လအရေးယူလို့ရတယ်လို့ဦးကြည်မင်းကဆိုပါတယ်ဒီလိုအသွားအလာအဝင်အထွက်တွေကိုပိတ်ဆော့ကန့်သတ်ထားတာတွေကလူတူချင်းစီရဲ့ကိုပိုင်အခွင့်အရေးတွေဖြစ်တဲ့လွတ်လပ်စွာသွာလာခွင့်ကိုထိခိုက်သလိုဒီလိုလောက်တာကနေလောက်ပိုင်ခွင့်ထက်ကျော်လွန်ပြီးအကျန်းဖက်တဲ့အဆင့်မျိုးအထိရောက်သွားမှကိုစိုးရိမ်တဲ့အကြောင်းလူအခွင့်အရေးလှုပ်ရှားသူတဦးဖြစ်တဲ့ Equality မြန်မာရဲ့ Director ဦးအောင်မျိုးမင်းကပြောပါရယ
်ပထမအဆုံးလော့ကဒေါင်းလုပ်တဲ့အခြေအနေမျိုးမှာကျွန်တော်တို့ထိခိုက်တာကတော့လွတ်လပ်စွာသွာလာခွင့်ဆိုတဲ့အကြောင်းအရာတွေကျွန်တော်ထိခိုက်ပါတယ်နောက်ကလွတ်လပ်စွာငင်းကျန်းစွာစီတမ်းလက်လက်ခွင့်စုဝေးခွင့်ကိုလည်းကျွန်တော်တိကျနိုင်တယ်။တခါတလေဘာသာရေးယုံကြည်ချက်ကြောင့်လူစုလူဝေးနဲ့ဝတ်ပြုတာတွေစုတောင်းတာတွေဒါကိုလည်းတိကျနိုင်ပါတယ်။ဒါပေမဲ့ဒီလိုမျိုးကိစ္စတွေကကျွန်တော်တို့အရေးပေါ်ကာလမှာလိုအပ်ရင်လိုအပ်သလောက်ဆိုင်းငံ့မှုကတော့ကျွန်တော်တို့လူခွေထဲမှာပြင်ပြထားတဲ့သဘောမျိုးရှိပါတယ်။ဒါပေမဲ့ကျွန်တော်စိုးရိမ်တာကခုနလိုမျိုးကျွန်တော်တို့တိုင်းပြည်မှာကတကြောင်တကာတာတရွာတစ်ပုတ်စမ်းစုလူပဲတချို့မျိုးနဲ့ကတချို့သမားချစ်တယ်ရှိတယ်တချို့က quarantine ဝင်ခိုင်းတယ်တချို့ကလုံးဝရွာထဲကိုဝင်ခိုင်းဘူးဆိုတော့ကိုယ်သဘောဆန္ဒနဲ့ဟိုတန်ဆူကျိုးတွေချပြီးတော့ရွာဆက်တဲ့လမ်းတွေကစပိတ်တဲ့ဟာမျိုးဖြစ်လာတယ်ဆိုင်းငံ့လို့ရတော့အခွင့်အရေးထက်ပိုလွန်ပြီးတော့အကြမ်းဖက်တဲ့ဟာမျိုးမတရားနှိပ်စက်တဲ့ဟာမျိုးလိုအပ်တဲ့လုပ်ပိုင်ခွင့်တွေပို့ပြီးတော့အာဏာအလွဲသားသုံးစားလုပ်တဲ့အခြေအနေမျိုးဖြစ်သွားမလားဆိုတော့ကျွန်တော်စိုးရိမ်ပါတယ်
ယောဂကူစက်တာကိုတားဆီးနိုင်ဖို့အတွက်လော့ကဒေါင်းလုပ်ဖို့လိုအပ်သလိုဒီလိုလုပ်တဲ့အခါတက်ကြီးရွယ်အိုတွေမကျန်းမာတဲ့သူတွေကလေးငယ်တွေအပါအဝင်စားဝတ်နေရေးအခက်အခဲရှိနိုင်တဲ့သူတွေအတွက်ကိုပံ့ပိုးပေးနိုင်ဖို့အစီအစဉ်တွေအများကြီးလှုပ်ဆောင်ပေးဖို့လိုအပ်တယ်လို့လည်းဦးအောင်မျိုးမင်းကပြောပါတယ်။လက်ရှိမှာတော့ကျန်းမာရေးနဲ့အကစားဝင်ကြီးဌာနကလူ9ဦးထက်ပိုမစူးကြဖို့ညွှန်ကြားထားပြီးရန်ကုန်ရဲ့မြို့နယ်ခုနှစ်ခုမှာအသွားအလာတင်းကြပ်တာတွေလုပ်ထားပါတယ်။တိုင်းနဲ့ပြည်နယ်အချို့မှာတော့ညမထွက်ရအမိန့်ကိုသက်ဆိုင်ရာတိုင်းအစိုးရကဒေသန္တရအမိန့်ထုတ်ပြန်ထားတာတွေရှိပါတယ်။ကျွန်မအင်တနာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့ပါရစေ။